မစ္စတာစတီမာရှယ်အနေနဲ့ချင်းပြည်နယ်ဟာခါမြို့မှာအစိုးရအာဏာပိုင်အစင်းစင်နဲ့တွဲဆုံပြီးပညာပေးဆွေးနွေးတာပြုလုပ်ခဲ့တယ်ဆိုတော့သူတို့အလုံးကအပြုသဘောနဲ့ဆွေးနွေးပြောဆိုတာသဘာဝပါပဲ။ဒါပေမဲ့လက်တွေ့အခြေအနေနဲ့ကိုင်းကြီးမကိုင်းကြီးဘယ်လိုဆုံးဖြတ်သလဲလို့မေးကြည့်ရာသူကအခုလိုဖြေကြားပါတယ်
။ This educative activity took place 1 week ago. What is now important is that there be the opportunity for local authorities to actually understand that.
အခုလိုပညာပေးဆွေးနွေးကြတာဟာသတင်းတစ်ပတ်ပဲရှိပါသေးတယ
်။
အရေးကြီးတာကချင်းပြည်နယ်အစိုးရအာဏာပိုင်တွေအနေနဲ့အဓမ္မလိုအပ်ပြီးခိုင်းစေတာပပျောက်ရေးကိုနားလည်သဘောပေါက်ဖို့ပဲဖြစ်ပါတယ်။အခုဆိုရင်ကျွန်တော်တို့ကဒီကိစ္စကိုအမြဲလေးလာစုံစမ်းနေမှာပါ။ချင်းပြည်နယ်မှာနောက်ထပ်အဓမ္မလိုအပ်ပြီးခိုင်းစေတယ်ဆိုတဲ့တိုင်တန်းချက်တွေမရှိတော့ဘူးလို့ကျွန်တော်မျှော်လင့်ပါတယ်။တကယ်လို့သာဆက်ရှိနေတယ်ဆိုရင်ကျွန်တော်တို့ကအစိုးရနဲ့ပူးတွဲပြီးဒီကိစ္စကိုအရေးတယူဆောင်ရွက်မယ်လို့ပြောဆိုသွားတာပါ။ချင်းပြည်နယ်မှာလွတ်လပ်တဲ့အလို့သမားရေးရာဆောင်ရွက်နေတဲ့သူတွေအတိုက်ခံနိုင်ငံရေးပါတီတွေထင်ထင်ရှားရှားရှိနေပါလျက်နဲ့သူတို့နဲ့တွဲဆုံဆွေးနွေးခြင်းမပြုလုပ်ဘဲဘာဖြစ်လို့အစိုးရအာဏာပိုင်အဖွဲ့အစည်းအဆင့်ဆင့်တွေပဲတီးတန့်ဆွေးနွေးရပါသလဲလို့ကျွန်တော်မေးမြန်းကြည့်တဲ့အခါမှာသူကအခုလိုဖြေပါတယ်
Because, well, firstly, because I'm not a political organization, and secondly, because it was a specific mission for the purposes of a...
ကျွန်တော်တို့ ILO ဟာနိုင်ငံရေးအဖွဲ့အစည်းမဟုတ်ပါဘူး။အခုခီးစဉ်ကလည်းအာဏာပိုင်အဖွဲ့အစည်းအဆင့်ဆင့်တွေပဲတီးတန့်တွဲဆုံဆွေးနွေးပညာပေးဖို့သွားတာဖြစ်ပါတယ်။မြန်မာပြည်အနှံ့ကတတိပုဂ္ဂလအလို့သမားအရေးဆောင်ရွက်သူတွေ NGO တွေနဲ့ကတီးတန့်အလို့ယုံဆွေးနွေးပွဲတွေသင်တန်းတွေပုံမှန်ပြုလုပ်တာတွေရှိပါတယ်လို့ပြောဆိုသွားတာပါ။ချင်းပြည်နယ်ဟာခါမြို့ကနေကလေးမြို့နယ်အတွင်မှန်တော်ရွာကိုဆက်သွယ်တဲ့ကားလမ်းကိုအဓမ္မလှူအပ်ပြီးခိုင်းပြီးဖောက်လုပ်ခဲ့တာမနစ်နစ်ကုန်ပိုင်းအထိနှစ်နှစ်နီးပါးလောက်ကြာခဲ့ပါတယ်။အဲ့ဒီအချိန်တုန်းက ILO အဖွဲ့ကြီးကဘာမှဝင်ရောက်ပြောဆိုတာမရှိခဲ့ဘူး။အဲ့ဒါဘာကြောင့်လဲလို့မေးမြန်းတဲ့အခါမှာလဲ
our objective to look at the future not to look at the past
ကျွန်တော်တို့ ILO အနေနဲ့ကြီးခဲ့တဲ့ကိစ္စတွေအပေါ်မှာပြန်မသွားကြတော့ပါဘူး။ရှေ့အနာဂတ်ကိုပဲရှုမြင်ပါတယ်။အခုကျွန်တော်တို့နဲ့ဆွေးနွေးသဘောတူညီတဲ့အပေါ်မှာသူတို့ပြည်နယ်အစိုးရအနေနဲ့လိုက်ပါဆောင်ရွက်လိမယ်လို့မျှော်လင့်ပါတယ်လို့ပြောဆိုသွားတာပါ။နောက်ဆုံးမေးခွန်းအနေနဲ့ကလင်းစစ်သားစုဆောင်တာပပျောက်ဖို့ကိစ္စကိုဆွေးနွေးခဲ့ပါသလားလို့မေးမြန်းခဲ့ရမှာသူကအခုလိုဖြေကြားပါတယ်
။ Underage recruitment and the use of child soldiers is by definition forced labor. So it is
အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုအဓမ္မစစ်သားစုဆောင်တာဟာလေအဓမ္မလှူအပ်ပြီးခိုင်းစေတယ်ဆိုတဲ့အဓိပ္ပာယ်ထွက်တဲ့အတွက်ဒီကိစ္စပပျောက်ရေးကိုလည်းပညာပေးဆွေးနွေးခဲ့ပါတယ်လို့သူကပြောဆိုသွားတာပါခင်ဗျာ